မောဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာမြစ်ဆုံကိစ္စပြန်လဲစတင်မလားဆိုတာအရေးကြီးတဲ့ကိစ္စတရားဖြစ်နေပါတယ်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အစိုးရဘယ်လိုသဘောထားရှိတယ်လဲဆိုတာကိုတရုတ်ရဲ့အကျွမ်းကျင်သူချက်ကိုမေးခဲ့ပါတယ်မြန်မာပြည်သူရဲ့သဘောထားမြန်မာပြည်ကအကျွမ်းကျင်သူရဲ့သဘောထားကိုလည်းကျွန်တော်မေးခဲ့ပါတယ်အခုတော့အမေရိကန်အစိုးရရဲ့သဘောထားကိုသိကျင်ပါတယ်တကယ်လို့တရုတ်နိုင်ငံကမြန်မာနိုင်ငံမှာတက်လာခံစားနေသားချက်မဖြစ်သေးဘူးလို့ပြောမယ်အစိုးရစစ်ကိုတရုတ်ကအနိုင်ကျင့်ပြီးတော့မြစ်ဆုံကိစ္စကိုတိဆောက်ရမယ်လို့
Well, you have to understand, I am not in the U.S. government, and I have no access to classified material from the U.S. government.
ကျွန်တော်အမေရိကန်အစိုးရထဲမှာမပါဝင်ပါဘူး။အမေရိကန်အစိုးရရဲ့ကန့်သက်အထောက်အထားတွေကိုလည်းမသိရှိနိုင်ဘူးဆိုတာကိုသိထားစေချင်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရအနေနဲ့ဘာတွေလုပ်ချင်လုပ်တယ်ထင်တာကိုပြောပြပါမယ်။နံပါတ်၁မြန်မာပြည်မှာတည်ဆောက်နေတဲ့ရေကာတာမှန်သမျှသဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာနိုင်ငံတကာစံရင်းစံညွန်းနေနဲ့ကိုင်ညာမယ်ဒါဟာတိတ်ပြီးတော့ရေးကြည့်ပါလေမြစ်ဆုံရေကာတာကမကိုင်ညီဘူးလို့တချို့ကဆိုကြပါတယ်တရုတ်တို့ကဒီလိုတဘာဝပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်မှုတွေကိုစနစ်တကျမလေ့လာမသုံးသပ်ဘဲဒီစီမံကိန်းကိုအစောတလျင်အတည်ပြုခဲ့တာလို့ဆိုကြပါတယ်နံပါတ်1မြစ်ဆုံရေကာတာကိစ္စကိုမြန်မာအစိုးရကသဘောတူခဲ့တာပါဦးသိန်းစင်ကသူ့ရဲ့တမရတက်တန်းအတွက်ဒါရပ်ဆိုင်ထားခဲ့တာပါအခုအစိုးရတည်တက်လာပါပြီမြန်မာပြည်သူတွေကအဆုံးဖြတ်ပေးရမယ့်ကိစ္စပါ။နံပါတ်3တရုတ်နဲ့မြန်မာတို့သဘောပေါက်ထားရမှာကမြန်မာနိုင်ငံမှာအမေရိကန်လုံဆောင်နေတာတွေကတရုတ်နိုင်ငံကိုထိန်းချုပ်ဖို့မဟုတ်ဘူးဆိုတာဖြစ်ပါလေ။မြန်မာပြည်မှာအမေရိကန်၊ဂျပန်၊တောင်ကိုရီးယားတို့လုံတမျသူတို့ကိုပိတ်ဆို့ဖို့လုပ်နေတာကြီးပဲလို့တရုတ်ကထင်နေပါလေ။ဒါဟာမဟုတ်ပါဘူး။ဒီလိုမဟုတ်ဘူးဆိုတာအမေရိကန်ကလည်းတရုတ်တို့ကိုနားလေစေချင်ပါလိမ့်မယ်။ခင်ဗျားပြောသလိုမြန်မာပြည်သူတွေကဒီစီမံကိန်းကိုမကြိုက်ဘူးဆိုတော့ဒါကိုတရုတ်ဘက်ကလက်ခံရမှာပါသူတို့ကုန်ကြထားပြီးသမျှကိုမြန်မာဘက်ကပြန်ပြီးတော့ပေးရောဖို့ရှိပါတယ
်မြန်မာပြည်ပေါ်တရုတ်ဩဇာလွှမ်းမိုးမှုမြင်းမာလာရတာဟာအဓိကကအမေရိကန်ဥဆောင်တဲ့နိုင်ငံတကာအသိုင်းအဝိုင်းကပြစ်ပယ်ထားရလို့ဖြစ်ပါတယ်အခုတရုတ်ဆက်ကွင်းတွေကဗမာပြည်ကိုလွတ်မြောက်အောင်လွတ်ဖို့အမေရိကန်မှာတာ moral obligation ပေါ့ခင်ဗျာအစီတရားအရာတာဝန်ရှိရလို့မထင်ဘူးလားခင်ဗျာ
United States has I think a moral position that each country should determine its government
မြန်မာပြည်တော်စုအနေနဲ့ moral position အတီတရားအရာယက်တီချက်ရှိပါတယ်အဲ့ဒါကတော့နိုင်ငံတိုင်းမှာအစိုးရတွေဟာပြည်သူလူထုဆန္ဒနဲ့အညီဖြစ်စေရမယ်နောက်တစ်ခုက1948တုန်းကမြန်မာနိုင်ငံကအမေရိကန်ဘာလက်မှတ်ရေးထိုးခဲ့ကြတဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရင်ကြေညာစာတမ်းကိုလိုက်နာကြဖို့ဖြစ်ပါတယ်။ဒီအချက်တွေရတော့အမေရိကန်အနေနဲ့ကြိုးစားရမယ့်တာဝန်ရှိပါတယ်။ဒါပေမဲ့ဝင်ဆက်ပိုင်ခွင့်တော့မရှိပါဘူး။တရုတ်ဟာအစဉ်လာအဖြစ်အရှေ့တောင်အာရှကုန်းလင်းဒေသကိုသူတို့ရဲ့ဩဇာလွှမ်းမိုးခံနယ်မြေ Sphere of Influence လို့သတ်မှတ်ထားခဲ့ပါတယ်။ဒါဟာအယူဆဟောင်းတစ်ရပ်ပါ။ဒီကနေ့ကျွန်တော်တို့လက်မခံနိုင်ပါဘူး။အခုတနင်္ဂနွေနဲ့တနင်္ဂနွေနိုင်ငံရေးစီးပွားရေးအရဆက်ဆံမှုတွေရှိလာပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒဟာလွတ်လပ်ရေးရာတုံးကစပြီးဗဲမလက်ရေးဝါဒဖြစ်ပါတယ်။ဘယ်အုပ်စုပြိုင်ဆိုင်မှုကိုမှဝင်မပါခဲ့ပါဘူး။ဒါကြောင့်လည်း1961ကနေ87ခုနှစ်ထိဥတန်ကုလသမဂ္ဂတွေးရေးမှုချုပ်ဖြစ်ခဲ့တာပါ
။ဆိုလိုတာကတရုတ်တွေကအခုအခါမှာတော့မြန်မာနိုင်ငံကို Sphere of Influence ဩဇာကနယ်မြေလို့မသတ်မှတ်တော့ဘူးဆိုတဲ့သဘောပေါ့။အဲ့လိုပြောချင်တာလားခင်ဗျာ။
I said normal in the old days.
အရင်ခေတ်တွေကပုံမှန်သဘောထားလို့ဆိုတာပါ
။ဒါပေမဲ့အခုမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စကိုဆွေးနွေးရတဲ့အခါတွေမှာတရုတ်ကသူတို့တနိုင်ငံတည်းပဲပေါင်းဖို့တောင်းဆိုရဲကုလသမဂ္ဂနဲ့လွှဲရင်ပေါ့လေ။တခြားအမေရိကန်ပါဝင်ကျန်းနိုင်ငံတွေကိုပါဝင်ခွင့်မပေးဘူးမဟုတ်လားခင်ဗျာ
။ Well, I think what you have to understand, which I understand, is that China has a foreign policy.
ကျွန်တော်တည်တယ်လို့ခင်ဗျားနားလေသိကျင်တာကမြန်မာနဲ့မြောက်ကိုရီးယားအပါအဝင်အင်းကြီးချင်းနေနဲ့ပတ်သက်တဲ့တရုတ်နိုင်ငံသားကြီးဝါရပါ။နံပါတ်1နေဆက်ဒေတာညင်းချမ်းရမယ်။နံပါတ်2တရုတ်ပြည်ထဲကိုဘယ်ဒုက္ခတွေမှမဝင်စေရဘူး။နံပါတ်3တရုတ်ရဲ့စီးပွားရေးအခွင့်အာဏာနေရှိရမယ်။နံပါတ်4ကုလသမဂ္ဂလိုနိုင်ငံတကာစင်မြင့်ပေါ်မှာအင်းကြီးချင်းတွေဟာတရုတ်နဲ့တစ်ဖက်တည်းရပ်တည်ရမယ်။နံပါတ်5နဲ့အရေးကြီးဆုံးကိစ္စကတော့တရုတ်နေဆက်မှာအမေရိကန်မရှိသေးရဆိုတာပဲဖြစ်ပါတယ်။ကိုရီးယားစစ်ပွဲတုန်းကလည်းဒါတွေတွေ့ခဲ့ရပါတယ်။2012ခုနှစ်တုန်းကအမေရိကန်တမန်ကြီးဒက်ရစ်မစ်ရှယ်မြေကြီးနားကိုတွားတုန်းကလည်းဒီသဘောမြင်ခဲ့ရပါတယ်။နောက်သက်ရေးကြီးတဲ့အချက်တစ်ခုကဒီနေဆက်ကလူတွေကချင်းတို့ဝါတို့ရှမ်းတို့ဆိုတာယူနန်နယ်ထဲမှာလည်းရှိနေကြပါတယ်။ဒီနယ်နိမိတ်ဟာလူမျိုးရေးအရခွဲထားတဲ့ ethnic border မဟုတ်ပါဘူး။နိုင်ငံရေးအရခွဲထားတဲ့ political border ဖြစ်ပါတယ်။ နှစ်ဖက်လူမျိုးချင်းချင်းလက်နဲ့အပါဝင်နှီးမျိုးစုံနဲ့တရားဝင်ဟောတရားမဝင်မှာဆက်သွယ်မှုတွေရှိနေတာပါတရုတ်တို့ဘက်ကကင်တွေရခက်ပါတယ
်တချို့ကလည်းတရုတ်ဟာနေဆက်ကတိုင်းရင်းသားသဘုံတွေကိုနောက်ွယ်ကကြိုးကင်ပြီးတော့မြန်မာနိုင်ငံအပေါ်အစော့တင်လှုပ်ဖို့ဈေးစစ်ဖို့ထိန်းထားတယ်လို့သုံးသပ်ကြပါခင်ဗျာ
No there are when we talk about China we have to talk about two things at least two things One is the attitude of Beijing, the Chinese government.
တရုတ်ဆိုတဲ့နေရာမှာအနည်းဆုံးနှစ်မျိုးတော့ခွဲခြားဖို့လိုပါတယ်။တရုတ်အစိုးရရဲ့သဘောထားနဲ့ယူနန်အစိုးရရဲ့သဘောထားပါ။ယူနန်ဟာပေကျင်းမှာရှိတဲ့တရုတ်အစိုးရရဲ့သဘောထားကိုဆန့်ကျင်မှာမဟုတ်ပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ယူနန်အတွက်တရားအကျိုးစီးပွားတရားစိတ်ဝင်စားစရာတွေရှိပါတယ်။ကုန်သွယ်စီးပွားအကျိုးမြတ်ပါ။ယူနန်ရဲ့ထုတ်ကုန်တွေဟာအဓိကမြန်မာပြည်ပေါ်မှာမှီခိုးနေပါတယ်။ဝဒေတာမှာယူနန်ရဲ့စီးပွားရေးကအများကြီးပါကျောက်စိန်တစ်ဆတဲ့တရားဝင်ရောတရားမဝင်မှာလုပ်ငန်းတွေလုပ်နေကြပါတယ်။တဘုံတွေမှာလည်းတချို့စစ်ဖြစ်နေခဲ့ရင်သူတို့အတွက်စီးပွားဖြစ်ပါတယ်။တချို့ကလည်းစစ်မဖြစ်ချင်ပါဘူး။ဒါကြောင့်အမြဲတမ်းမှန်ကန်တဲ့အဆုံးဖြတ်ပေးဖို့ဆိုတာတိတ်ပြီးတော့ခက်ခဲပါတယ်
။စောစောကပြောခဲ့တဲ့အထက်မှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ပေါ်စီချာတရုတ်နိုင်ငံကိုထိန်းချုပ်ဖို့မဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်တို့ကဒီလိုပဲထင်နေကြတာပါ။အိန္ဒိယဟာအကြောင်းမဟုတ်ဘူးအမေရိကန်ဟာသူတို့ကိုထိန်းချုပ်ဖို့ကြိုးစားနေတယ်ယူဆထားကြတာပါဒါ perception ပေါ့ခင်ဗျာဒီလို perception မျိုးရှိနေတာကိုအမေရိကန်ကဘယ်လိုကင်တွယ်မလဲခင်ဗျာဒါ
That's a very difficult problem I agree that that is the Chinese perception The point is that United States policy
ဒါဟာတိတ်ခက်ခဲတဲ့ပြဿနာပါတရုတ်ဘက်ကဒီလိုယူဆချက်ရှိတယ်ဆိုတာကိုကျွန်တော်သဘောတူပါတယ်အမေရိကန်ပြည်ထောင်စုရဲ့အရှိအာရှရေးရာမူဝါဒဟာနှစ်ပေါင်း150လုံးလုံးတသမတ်တည်းရှိလာခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်။အဲ့ဒါကတော့အာရှဒေသအတွင်းဘလို့ဗိုလ်ကျစိုးမိုးမှုမျိုးကမပေါ်ပေါက်လာစေဖို့အရေးပဲဖြစ်ပါတယ်။19ရာစုနှစ်တုန်းကတရုတ်ပေါ်အမေရိကန်ရဲ့တကားဖွင့်ဝါဒဟာတရုတ်ဈေးကွက်ပေါ်ဥရောပနိုင်ငံတွေထိန်းချုပ်မှုကိုကာကွယ်ဖို့အတွက်ဖြစ်ပါတယ်။1922-23ကဝါရှင်တန်ရေတပ်မူဝါဒဟာဒေတာရင်းမှာဂျပန်ရေတပ်အင်အားကြီးနိုင်ငံမဖြစ်လာရအောင်ဟန်တားတာပါဒုတိယကမ္ဘာစစ်ဟာအရှေ့အာရှဂျပန်ကြီးစိုးရေးကိုတိုက်ဖြတ်တာပါကိုရီးယားစစ်ပွဲဗီယက်နမ်စစ်ပွဲတို့ဟာဒေတာရင်းမှာကွန်မြူနစ်ပြန့်နှံ့ကြီးစိုးရေးကိုဟန်တားတာဖြစ်ပြီးတော့စီးရေးကာလစောစောပိုင်းအာရှတလွှားအမေရိကန်အထောက်ပံ့တွေကလည်းကွန်မြူနစ်တပုံထမှုကျူးကျော်မှုတွေကိုတားဆီးရေးပဲဖြစ်ပါတယ်ဆိုတော့အရှေ့အာရှမှာတရုတ်ဗိုလ်ကျစိုးမိုးရေးကိုကျွန်တော်တို့မကြိုက်ပါဘူးအမေရိကန်မကြိုက်ပါဘူးတီဝါရေးရအမေရိကန်တိုးတက်ထွန်းအားတယ်လို့တရုတ်နိုင်ငံကိုလည်းတိုးတက်ထွန်းအားစေချင်ပါတယ်တခြားနိုင်ငံတွေကိုလည်းအောင်မြင်စေချင်ပါတယ်တနည်းပြောရရင်အရှေ့အာရှဒေသအတွင်းမှာအင်အားချိန်ဝင်ရှာညီမျှရေးကိုလိုလားပါတယ
်နောက်ဆုံးအနေနဲ့မြစ်စုံကိစ္စကိုပြန်ကောက်ပြရစီခင်ဗျာမြစ်စုံကိစ္စအတွက်အမေရိကန်ကရက်တိကျသုံးခုရှိတယ်သဘာဝပတ်ဝန်းကျင်နိုင်ငံတကာဆန္ဒကိုက်ရမယ်လူမှုရေးအခြေအနေနိုင်ငံတကာဆန္ဒကိုက်ရမယ်မြန်မာပြည်သူရဲ့ဆန္ဒအတိုင်းဖြစ်ရမယ်လို့ဆိုခဲ့ပါတယ်အဲ့တော့အခုလောလောဆယ်မှာဒီသုံးချက်တစ်ခုမှမကိုက်ညီဘူးတရုတ်တို့လုပ်နေတာဆိုတာကျွန်တော်သိရပါတယ်အထောက်အထားအခိုင်အုံနဲ့ကိုသိကြရတာပါဒါပေမဲ့တရုတ်ကဒါမျိုးဂရုမစိုက်ပဲလက်လင်ချိုးပြီးလောက်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဘာပြောမလဲခင်ဗျာဘာလုပ်မလဲခင်ဗျာ
Americans will have to say not that they shouldn't build it but that the Burmese people should decide whether they want to
တရုတ်ဒီဆက်မလုပ်နဲ့လို့မပြောဘဲမြန်မာပြည်သူတွေသာဆုံးဖြတ်တင်တယ်လို့ပဲပြောရမယ်ထင်ပါတယ်မလုပ်ဘူးလို့မြန်မာတွေကဆုံးဖြတ်ရင်တရုတ်စိုက်ထားပြီးသမျှဘလို့လုံမလဲတရုတ်နဲ့ညှိကြမှာပါတကယ်လို့သာဒီလိုညှိနှိုင်းတာသဘောတူညီမှုမရဘူးဆိုရင်ကမ္ဘာတရားရုံးနိုင်ငံတကာတမာတိခုံရုံးဒါမှမဟုတ်ကုလသမဂ္ဂကိုတင်နိုင်ပါလေဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီအဆုံးဖြတ်မှာဝင်ပါလိမ့်မယ်မထင်ပါဘူးမြန်မာပြည်သူမြန်မာအစိုးရကပဲဒီပြဿနာမျိုးမှာတရုတ်နဲ့ရင်ဆိုင်ကြရမှာပ
ါဆိုတော့တရုတ်တို့ကရောကြီးတောင်းတာအဆမတန်မြင့်မားနေရဆိုရင်ရောခင်ဗျာ
There is an international body I've forgotten the name that deals with arbitration on
ဒီတွေလည်းနိုင်ငံတကာခုံရုံးရှိပါတယ်ကျွန်တော်နာမည်မေ့နေပါတယ်ဒီခုံရုံးကနေငွေကြေးပမာဏကိုဘယ်၍ဘယ်မျှပေးချေရမလဲဘယ်အချိန်အတိုင်းတာနဲ့ပေးရမလဲဆိုတာကိုဆုံးဖြတ်ပေးပါတယ
်ဟုတ်ကဲ့အဲ့တော့ဒီငွေကြေးပမာဏကိုမြန်မာမတက်နိုင်ဘူးဆိုရင်အမေရိကန်ကငွေကြေးအရာတနည်းနဲ့ကူညီနိုင်မယ်အလားအလာကပါခင်ဗျာဒါလည်းတကယ်တော့မြန်မာပြည်သူတချို့ကစိတ်ဝင်စားလို့ကျွန်တော်မေ့ရတာပါ
Such a hypothetical question as the United States government likes to say.
ဒါတော့အချက်လက်ကိုအချိန်မခံမဲထင်ကြီးတောင်းတဲ့မိကုံမျိုးပါ။အမေရိကန်ပြည်ထောင်စုကဒီလိုမိကုံမျိုးဖြေလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်ဗျာ။